အဆင်ပြေကြရလားဗျ။ပြီးခဲ့တဲ့တစ်ပတ်ကဆိုရှယ်မီဒီယာမှာအရေးအများဆုံးလူပြောအများဆုံးစကားလုံးကိုပြောပါဆိုရင်ရခိုင်မုံနီဖြစ်ပါလိမ့်မယ်။ရခိုင်မုံနီကိုဟင်းရင်နဲ့ပဲဖြစ်ဖြစ်နောက်ပြီးမုတ်ဖက်တုတ်တာပဲဖြစ်ဖြစ်အဲ့လိုမျိုးစားရင်တော့ရခိုင်မှာမုံနီစားတယ်လို့ခေါ်ပါတယ်။ဒါပေမဲ့မုံနီတောက်တယ်ဆိုတာကတော့ဒီဘက်မှာအရေးများများအဖက်နေနေနဲ့စားကြတဲ့ရန်ကုန်ဒလိကြောင့်ပေါ်လာတဲ့အသုံးနှုန်းတစ်ခုလာတော့မပြောတတ်ပါဘူး။ဖေဖော်ဝါရီပထမပတ်လုံးကရခိုင်တပ်တော်အေအေကနေပြီးတော့စစ်ကောင်စီရဲ့စစ်သင်္ဘောတွေကိုပြစ်ခတ်နှမြုပ်ပစ်တဲ့သတင်းတွေအများကြီးတက်လာပါတယ်။ဆိုတော့ဒီသတင်းတွေကဆိုရှယ်မီဒီယာပေါ်မှာရခိုင်မုံနီစားပြတဲ့ trend တစ်ခုကိုဖြစ်သွားစေပါတယ်။တချို့ဆိုရင် live လွှင့်ပြီးတော့ဒီရခိုင်မုံနီတွေစားပြတာအာဘူရှာဘူတွေလှုပ်ရှားကြတယ်။နောက်ရခိုင်မုံနီပါတဲ့အကြောင်းအရာတွေအမျိုးမျိုးရေးတင်ကြပါတယ်။သဘောကတော့စစ်ကောင်စီဘက်တော်သားတွေကိုဆိုရှယ်မီဒီယာပေါ်မှာတုံ့ပြန်တဲ့လှုပ်ရှားမှုတစ်ခုအနေနဲ့ရောနောက်ပြီးတော့စစ်တပ်ရဲ့ရခိုင်မှာရှုံးနေမှုကိုအောင်ပွဲခံတဲ့အနေနဲ့လှုပ်ကြတာမျိုးပါဒီမှာမိတ်ဆွေတို့တစ်ခုသတိထားမိကြလားမသိပါဘူးအဲ့ဒါကတော့မုံနီတောက်ကြတဲ့သူအများစုနဲ့အောင်ပွဲခံကြတဲ့သူတွေထဲမှာရခိုင်လူမျိုးတွေတိတ်မပါဘူးဆိုတာပါပဲဒီထဲမှာရခိုင်ပြည်မှာနေကြတဲ့ရခိုင်လူမျိုးတွေကိုတော့ခဏထားပါအောင်ရန်ကုန်မန္တလေးလူမျိုးပြည်မှာနေတဲ့ရခိုင်တွေနောက်တစ်ခုကပြည်ပကိုရောက်နေတဲ့ရခိုင်တွေလည်းဒီလိုမုံနီစားပြီးအောင်ပွဲခံကြတဲ့အထင်မှာမပါတာသတိထားမိကြပါလိမ့်မယ်။ဘာကြောင့်လို့ထင်ပါသလဲ ပြီးခဲ့တဲ့နှစ်နိုဝင်ဘာ23ရက်ကရခိုင်ဒီမြေလုံးပိတ်ဆို့ခံထားရဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုကျွန်တော်ရေးခဲ့ပူပါတယ်ဆောင်မရဲမှာဒီမြောက်ဘက်ပိုင်းအစွန်ကစစ်မီဟာတောင်ဘက်ကိုကျော်မလာခဲ့ဘူးဆိုပြီးတော့ကျွန်တော်ပြောခဲ့ပူပါတယ်။အေအေရဲ့ထိုးစစ်ဟာဒီတစ်ချိန်မှာမြောက်ပိုင်းကနေတောင်ပိုင်းအထိဖြန့်လာနိုင်နေမလားဆိုတဲ့မေးခွန်းနဲ့ကျွန်တော်အဆုံးသတ်ခဲ့ပါတယ်အဲ့ဒီဆောင်မမှာ။ခုတော့ရခိုင်ပြည်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားအပြည့်အဝလဲပတ်နေတယ်လို့ပြောလို့ရတာတောင်ဘက်အစွန်ကဂွားမြို့နောက်ပြီးတန်တွဲနောက်ပြီးအလဲပိုင်းကမန်အောင်ကျွန်းဒီမြို့နယ်၃မြို့နယ်ပဲရှိပါတော့တယ်။ရခိုင်ပြည်ရဲ့အလဲတဲလို့ဆိုနိုင်တဲ့ရံပြဲမြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာပါစစ်တပ်အထိုင်ချနေတဲ့နေရာတွေစစ်စခန်းနဲ့နီးတဲ့နေရာတွေပေါ်မှာအထူးသဖြင့်မြို့တွေပေါ်မှာလူတွေကမနေကြတော့ပါဘူးမြို့နဲ့ဝေးတဲ့နေရာတွေကိုပြောင်းရွှေ့နေခဲ့ကြတာဖြစ်ပါတယ်စစ်ရေးအရာအဓိကကြရလို့ဆိုနိုင်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့အမ်းမြို့နိုင်ငံရေးအရာအရေးပါတယ်လို့ဆိုနိုင်တဲ့အထူးစည်းပွားရေးဆောင်ရှိတဲ့ကြောက်ဖြူမြို့နဲ့ပြည်နယ်ရုံးစိုက်တဲ့စစ်တွေမြို့တွေမှာအခုအချိန်ထိတိုက်ပွဲတွေတော့မဖြစ်သေးပါဘူး။ဒါပေမဲ့လည်းအဲ့ဒီနေရာမှာရှိတဲ့စစ်ကောင်စီကခန့်ထားတဲ့အုတ်ချိုရီပိုင်းဆိုင်ရာမိသားစုဝင်တွေစစ်တပ်ဘက်ဆိုင်ရာမိသားစုဝင်တွေဟာပြီးခဲ့တဲ့လတွေကလေးကရန်ကုန်လိုမျိုးတခြားမြို့တွေကိုပြည်မဘက်ကမြို့တွေကိုပြောင်းရွှေ့နေခဲ့ကြပြီးဖြစ်ပါတယ်။ဒါကိုကြည့်ချင်းအပြင်စစ်ကောင်စီဟာထို့သဖြင့်စစ်ကောင်စီနဲ့နှိစက်တဲ့သူ့မိသားစုအတိုင်းဝိုင်းနေရာကြိုတင်ပြင်ဆင်ထားပုံရပါတယ်။စစ်ကောင်စီကနိုဝင်ဘာ23ရက်နေ့ကတပင်းညလုံးကိုပိတ်ဆို့ပြီးတော့ရခိုင်တပ်တော်ရဲ့ထိုးစစ်ကိုကုခံနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိကိုရှုံးပွဲတွေအလီလီတွေ့နေဆဲလည်းဖြစ်ပါတယ်။ဒီလိုတစ်ချိန်တည်းမှာပဲဒီတပင်းညလုံးကိုပိတ်ဆို့ထားတဲ့ဒဏ်ကြောင့်အဓိကခံရတာကတော့ရခိုင်ပြည်သူတွေပဲဖြစ်ပါတယ်။မျက်မှောက်သမိုင်းမှာတစ်ခါနဲ့မှမကြုံဘူးအောင်ရခိုင်ပြည်သူတွေဒုက္ခတွေ့နေကြရပါတယ်။ဂျပန်ကဆာဆာကာဝါရဲ့ညှိနှိုင်းမှုနဲ့ဒီနောက်ဆုံးအချိန်အပြစ်ရက်ခဲ့တဲ့အချိန်တုန်းကတော့ရခိုင်ပြည်သူတွေညှိတွားခဲ့တာရှိပါတယ်အဲ့ဒါကချရင်လည်းမြ мян ချကြပါဆိုလိုချင်တာကတော့ဒီဒုက္ခတွေကိုမြ мян ပြေခံလိုက်မယ်ဆိုတဲ့အဓိပ္ပာယ်ပါပဲအခုတော့စစ်ပွဲဟာအရှိန်မြ мян နဲ့ချနေတာကိုအားလုံးမြင်နေကြပြီဖြစ်ပါတယ်တောင်ပိုင်းစီမရောက်လာတဲ့စစ်ပွဲဟာအခုချိန်မှာတိတိတသားကိုတောင်ပိုင်းစီကိုတဖြည်းဖြည်းနဲ့ရောက်ရှိလာပါပြီရခိုင်တပ်တော်ရဲ့စကန်သိမျိုးသိန်းတိုက်ပွဲတွေဟာမြောက်ပိုင်းကနေကိုတောင်ပိုင်းစီကိုဥတီလာပြီးဖြစ်ပေမဲ့ပြောရရင်တော့စစ်ရေးအရာတောင်ပိုင်းမှာတီတီငင်းငင်းအေးအေးဆေးဆေးဖြစ်နေသေးပါပဲ။ဒါပေမဲ့စစ်ကောင်စီကတိုက်ပွဲတွေဆက်တိုက်ရှိနေတဲ့မြောက်ပိုင်းကိုတည်းမဟုတ်ဘဲနဲ့တပြည်နယ်လုံးကိုအဝင်းအထွက်တင်းကျပ်ပြီးတော့ဒီကုန်စည်စည်းစင်းမှုတွေကိုပိတ်ထားတာဆိုတော့ရခိုင်လူမျိုးတွေဟာပြောရရင်ငတ်လူနေနေဖြစ်နေကြပါပြီ။တခါမှဒီလိုဟာမျိုးကိုမကြုံခဲ့ဘူးပါဘူး။ဒါကပြောရရင်တော့ရခိုင်လူမျိုးတွေမုံနီစားပြီးတော့အောင်ပွဲမခံကြတာရဲ့အဓိကအကြောင်းရင်းတွေကတခုဖြစ်ပါလိမ့်မယ်။မြောက်ပိုင်းတောင်ပိုင်းလယ်ပိုင်းဒီရခိုင်တပင်းညလုံးစစ်ဖြစ်ပေါ်တဲ့နေရာတွေရော စစ်မှတ်ဖြစ်တဲ့နေရာတွေမှာပါစစ်တပ်ကပြင်းပြင်းထန်ထန်ပိတ်ဆို့ဖြတ်တောက်ထားတာဖြစ်ပါတယ်ဒီတံကိုရခိုင်တွေဟာကြိတ်မိတ်ပြီးတော့ကြန့်ကြန့်ခံနေရတာဖြစ်ပါတယ်ရန်ကုန်မှာအခုတက်စီ1လီတာကို3000ကျပ်ပေးရပါတယ်ဒီဝန်းကျင်ပေါ့လေဒါကပုံမှန်ဈေးနဲ့ဆိုရင်အစမတန်များနေပြီးတော့မြို့နယ်လူထုစားဖို့တော်တော်ခက်ခဲတဲ့အနေအထားဖြစ်ပါတယ်ဒါပေမဲ့ရခိုင်တောင်ပိုင်းကမြို့တွေမှာဆိုရင်တက်စီ1လီတာကို1000နဲ့1000ခွဲအထိအမျိုးမျိုးပေးရပါတယ်ဆိုတော့ရန်ကုန်ကပေါက်ဈေးနဲ့ရှင်းလို့ရှိရင်3ဆလောက်တက်သွားတာပါပြီးခဲ့တဲ့တစ်ပတ်လောက်ကပေါ့လေတီးရသမျှဆိုလို့ရှိရင်စီ1လီတာကို2000အထိပေါက်ပါတယ်တချို့နေရာတွေမှာ2000ခွဲလို့တောင်ပြောကြပါတယ်ဆိုတော့စီနဲ့လက်ပတ်ရတဲ့တနိုင်တစ်ပိုင်လုပ်ငန်းတွေသူတပင်းစီးပွားရေးလုပ်ငန်းငယ်ငယ်တွေအကုန်ရပ်ကုန်ပါတယ်အဲပုံမှန်ဆိုင်ကယ်နဲ့သွားရတာနောက်ပြီးတော့ဒီတည်ယူပို့ဆောင်ရေးမှာဓာတ်ဆီသုံးပြီးတော့သွားရတဲ့ကားလေးတွေအဲကုန်စီစီးဆင်းတဲ့တည်ယူပို့ဆောင်ရေးကားလေးတွေအကုန်လုံးရပ်ကုန်ပါတယ်ဆိုတော့ဒီကနေအကျိုးဆက်ကဘာဖြစ်တယ်လဲဆိုတော့ကုန်စီဈေးနှုန်းတွေအဆမတန်ဈေးတက်ကုန်ပါတော့တယ်လက်ရှိချိန်ထိရခိုင်ကနေပြည်မဘက်အထူးသဖြင့်ရန်ကုန်ကိုထွက်ချင်လေကြောင်းတစ်ခုပဲတရဝင်ခွင့်ပြုထားပါတယ်ဆိုတော့ကုန်လမ်းနဲ့ဘယ်ခရီးစဉ်ကိုမှတရဝင်သွားလို့မရပါဘူးတရဝင်ဆိုတဲ့နေရာမှာသူတို့ခွင့်ပြုတဲ့လူသူတို့ခွင့်ပြုထားတဲ့လူကိုပဲသွားခွင့်ပေးတာမျိုးပါဆိုသွားခြင်းလဲလက်ပေးငွေထိုးပြီးသွားကြရတာမျိုးဖြစ်ပါတယ်ဆိုကြပါစို့ပုံမှန်ကျွန်တော်တို့နိုဝင်ဘာ23ရက်နေ့ကနေပြီးတော့ပုံမှန်လူစီးတဲ့အဝေးပြေးကားတွေအကုန်လုံးကိုရပ်ထားခဲ့တာပါဆိုတော့အဲ့ဒီနောက်ပိုင်းမှာကိုပိုင်ကားတသေးလေးတွေနောက်ပြီးလူ2ယောက်ကနေ4ယောက်အထိစီးလို့ရတဲ့ရခိုင်ကနေရန်ကုန်ကိုသွားတဲ့ကားလေးတွေပေါ်လာပါတယ်ဆိုတော့ဒီမှာဘာထပ်လို့လာသေးလဲဆိုတော့ခရီးသွားထောက်ခံစားဆိုတာပေါ်လာပါတယ်ဒီကားတွေကသူတို့ဆွဲကျင်နေဆိုရင်မြို့နယ်ထွေအုပ်စီမှာသွားပြီးတော့ထောက်ခံစားယူရပါတယ်ထွေအုပ်ကိုပေးရတဲ့ဈေးကအနည်းဆုံး3000ကနေပြီးတော့ကားကြည့်ရင်ကြီးတယ်လို့သိရင်သေးတယ်လို့ဈေးကွာပါတယ်လမ်းမှာစစ်ဆေးရင်ပြဖို့ထောက်ခံစားကိုမြို့နယ်ထွေအုပ်စီမှာသွားတောင်းရတာပါဆိုတော့ဒီမှာလမ်းမှာပေးရတဲ့စက်သားတွေကိုပေးရတဲ့ဂိတ်ကြီးတွေတရာကြီးတွေဒီဟာတွေထက်မတွေ့ရသေးပါဘူးဟိုးရင်တုန်းကတော့ဒီရန်ကုန်ကနေပြီးတော့တန်တွဲတောင်ကုန်းဆိုတာဘတ်ကားစီးလို့ရှိရင်အဝေးပြေးဘတ်ကားစီးလို့ရှိရင်10နာရီကနေ12နာရီလောက်ထိပဲကြာပါတယ်အခုကတော့ရန်ကုန်ကနေတန်တွဲကိုတော့မဟုတ်ရန်ကုန်ကနေတောင်ကုန်းဘက်ကိုဒီဘက်အေရဝတီတိုင်းကနေသွားမယ်ဆိုရင်တိုက်ရိုက်ခရီးမရှိတော့ပါဘူးလမ်းမှာည8 1000နာတော့မဟုတ်ရင်ကျွန်တော်တို့ကမ်းခြေဘက်ကနေပတ်ပြီးသွားရပါတယ်ဆိုတော့တချို့ဆိုလို့ရှိရင်ဒီ10နာရီ12နာရီပုံမှန်သွားနေရတဲ့ခရီးကို2ည8လောက်သွားရတာမျိုးတွေတော့ဖြစ်နေတာပါFebruary 16တုန်းကတော့မအီမျိုးဘက်ကနေကြောက်ဖြူဘက်ကိုဆုတ်သွားတဲ့စစ်ကောင်စီတပ်တွေကမအီချောင်းနဲ့ကြောက်ကြီးပေါက်တရား20ကိုဖောက်ခွဲဖြစ်စီသွားပါတယ်။ဆိုဒီမှာကြောက်ဖြူမအီဒီကုန်းလန်းဆက်သွယ်ရေးတွေကလုံးဝရပ်သွားပါတယ်။ဆိုလိုတာကတော့ဒီတရားတွေဟာကြောက်ဖြူကနေပြီးတော့ရန်ကုန်ကိုဆက်သွယ်ထားတဲ့လမ်းတွေဖြစ်တဲ့အတွက်ငကူကရက်ချပြီးတော့သွားနေရတဲ့ခရီးစဉ်တွေတောင်ကုန်းလန်းဆက်သွယ်ရေးဟာဒီတရားတွေကိုချိုးလိုက်တဲ့အတွက်ချိုးဖြက်ခံလိုက်ရတဲ့အတွက်လုံးဝကိုရပ်သွားတယ်ဆိုတဲ့အိပယ်ဖြစ်ပါတယ်။ဆိုတော့ပုံမှန်အားဖြင့်နှစ်ရက်ကြာမဲ့ခရီးဟာအခုချိန်မှာဆိုလို့ရှိရင်ဒီတရားတွေကိုချိုးလိုက်တဲ့အတွက်ဒီဘက်ချောင်းသို့မဟုတ်ဒီဘက်မြစ်ကနေပြီးတော့စောင့်ခလီနဲ့တဲဟိုဘက်မြစ်ကနေပြီးတော့ကားဆောင်ပြီးတဲဆိုတော့ခရီးကြံ့ကြာမှုကိုအကြီးကြီးဖြစ်သွားစေတာဖြစ်ပါတယ်စစ်ကောင်စီကသူတို့ဆုတ်ပြေးတဲ့လမ်းကြောင်းတွေမှာသာဒီလိုတရားတွေလမ်းတွေကိုဆက်ပြီးတော့ချိုးနေအောင်မယ်ဖောက်ခွဲဖြစ်စီနေအောင်မယ်ဆိုလို့ရှိရင်နောက်ထပ်တရားတွေဘယ်နှစင်းဖောက်ခွဲခံရအောင်မလဲတော့မသိပါဘူးဒုက္ခရောက်နေတဲ့ရခိုင်လူတို့ဟာကုန်စီတယူပို့ဆောင်ရေးအတွက်လေချောင်းကိုပဲမဖြစ်မနေအားကိုရတော့မှာပါဒါပေမဲ့ပြီးခဲ့တဲ့တစ်ပတ်ကပဲမြို့နယ်အုပ်ချုပ်ရေးမှုရဲ့ထောက်ခံစာပါမှလေရင်လက်မှတ်ဝယ်ယူလို့ရမယ်ဆိုပြီးတော့ကြောက်ဖြူမြို့မှာအမိန့်ထုတ်ခဲ့ပါသေးတယ်ဆိုတော့တပူပေါ်နှစ်ပူဆင့်သလိုဆိုသလိုမျိုးပဲပိုဆိုးတဲ့အခြေအနေကိုရင်ဆိုင်ရဖို့ရှိပါတော့တယ်ဒါနဲ့ပြီးပြီလားဆိုမပြီးသေးပါဘူးဘာကြောင့်လဲဆိုရင်အရင်တုန်းကကျွန်တော်တို့ရခိုင်ကနေပြီးတော့ရန်ကုန်ကိုသွားမယ်ဆိုလို့ရှိရင်ကျွန်းဘတ်လေရင်ဆိုတာမျိုးစီးလို့ရပါတယ်ရန်ကုန်တန်တွဲစစ်တွေစစ်တွေကြောက်ဖြူစသဖြင့်လေရင်တွေကပတ်သွားတာမျိုးပါဒါမျိုးကိုကျွန်တော်တို့ကျွန်းပတ်လို့ခေါ်ပါရဲဆိုတော့အခုတန်တွဲကနေပြီးတော့ကျွန်တော်တို့စစ်တွေကိုထို့သဖြင့်ဒီပြည်နယ်တွင်းထဲမှာလေရင်မရှိပါဘူးဆိုတော့ကျွန်တော်တို့စစ်တွေကနေပြီးတော့တန်တွဲကိုလာကျင်တာပဲဖြစ်ဖြစ်တန်တွဲကနေစစ်တွေကိုသွားကျင်တာပဲဖြစ်ဖြစ်ရန်ကုန်ကနေတဆင့်ခံပြီးသွားရပါတယ်ရန်ကုန်ကနေရခိုင်ကိုလာမဲ့လေရင်ကတွေကပုံမှန်ထက်ဈေးနည်းနည်းလေးတက်သွားပေမဲ့ပြောမပြောပါတော့ပါဘူးဒါပေမဲ့ရခိုင်ကနေပြီးတော့ရန်ကုန်ကိုသွားမဲ့လေရင်ကသူတို့ဖြစ်တော့စစ်တွေကနေရန်ကုန်ကိုသွားမဲ့လေရင်ကဆိုရရင်ကျွန်တော်တို့3ဆကနေပြီးတော့4ဆလောက်ထိတက်သွားပါတယ်ဆိုပါစို့ပုံမှန်ကျွန်တော်တို့3,000 3,000ခွဲကနေပြီးတော့အခုအချိန်မှာလေရင်လက်မှတ်တစ်ဆောင်ဈေးက6,000ကနေတစ်ခါတလေမှာဆို12,000လောက်ထိဈေးပေါက်ပါတယ်ဆိုအခုမြင်တဲ့သူတွေကစုပေါင်းပြီးတော့လေရင်ကိုဒီအစိုးရဈေးကနေပြီးတော့ဆင်းလုံးပြတ်ယူလိုက်ပါတယ်ပ ီးတော့လက်မှတ်တွေကိုပြန်ရောင်းကြတာပါဆိုတော့လင်းဒဇင်းကိုဆင်းလုံးပြတ်ယူတဲ့ဈေးက3600ကနေတချို့လဲ900ကျောက်လို့ဆိုပါတယ်ဈေးကတော့တစ်ခေါက်နဲ့တစ်ခေါက်နဲ့အမျိုးမျိုးကွာနိုင်ပါတယ်အဲဆိုတော့လင်းဈေးတွေက3000ကနေပြီးတော့5000လောက်ထိတက်ကုန်တော့ဒီခီးသွားမဲ့သူတွေကတော်တော်ဒုက္ခရောက်ကြပါတယ်ဒါပေမဲ့ဒီလမ်းကြောင်းတစ်ခုပဲရွေးချယ်ရရှိတော့ဝယ်ကြရတာပါပြည်နယ်အတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့73စီကအတန်ကြားတဲ့နေရာကိုလိုက်ဝယ်ရတာမျိုးပါဟိုဘက်မျိုးမှာရနေပြီပြေးဝယ်ပါအောင်ဒီဘက်မှာရနေပြီပြေးဝယ်ပါအောင်ဒီလိုမျိုးဝယ်ကြရတာမျိုးပါတနေရာထဲမှာရတယ်ဆိုပြီးတော့ဝယ်တော့မရပါဘူးရွာကြီးတွေနောက်ပြီးတော့တရွာနဲ့တရွာဆက်ထားတဲ့နေရာတွေမြို့နယ်ခွဲတွေဒီနေရာတွေရဲ့အဝင်အထွက်တွေကိုစက်တက်ဂိတ်တွေကတားထားပါတယ်ဒီလိုတားထားတော့ဒီပုံမှန်တရွာနဲ့တရွာတမျိုးနဲ့တမျိုးကူးနေတဲ့ဒီဒေသခံတွေကဒီစက်တက်ဂိတ်တွေမှာအစစ်စစ်ခံရပါတယ်ဆိုတော့ဓာတ်စီဒီဆဲတဲလာတာတွေ့တာမျိုးဆိုလို့ရှိရင်အများစုကဖမ်းခံရပါတယ်။တံငွေဆောင်ရတယ်။နောက်ဆုံးသူတို့စစ်တပ်ထဲမှာဖမ်းမခံခြင်းမူ၊ဂိတ်မှာဖမ်းမခံခြင်းမူဆိုလို့ရှိရင်ရောကြီးပေးနောက်ဆုံးပါလာတဲ့စီကိုပါပေးပြီးတော့ညှိကြနှိုင်းကြရတာပါ။ဒီချိန်မှာဓမြမှုတွေလူရမှုတွေကလည်းနေရာအနှံ့ပါပဲ။ငကိုကဒီဓမြမှုဆိုတာမကြဘူးတဲ့ရခိုင်ပြည်နယ်ရဲ့နေရာတော်တော်များများမှာအခုအချိန်တနက်ပြပြီးတော့ဓမြတိုက်တာလူရတာတွေနေတိုင်းနေပါရှိနေပါတယ်။စစ်မှုတဲ့ဥပဒေကြောင့်ပြည်ပကိုထွတ်ဖို့ပြင်နေကြတဲ့လူငယ်တွေထဲမှာရခိုင်လူငယ်တွေလည်းပါပါတယ်။ဒါပေမဲ့ခက်တာကရခိုင်လူငယ်တွေကရန်ကုန်ကနေပြီးတော့သို့မဟုတ်မြန်မာနိုင်ငံကနေပြီးတော့ပြည်ပကိုမထွက်ခင်ရခိုင်တွေကနေပြီးတော့ရန်ကုန်ကိုအရင်ဆုံးရောက်ဖို့တော့တော်တော်ကြိုးစားရအောင်မှာဖြစ်ပါတယ်။စစ်ကောင်စီကရခိုင်ပြည်နယ်လုံးအတိုင်းအတာနဲ့ခရီးသွားလာခွင့်အထူးသဖြင့်ကုန်လမ်းခရီးနဲ့သွားလာခွင့်ကုန်စည်သယ်ယူခွင့်နောက်ပြီးတော့တနေရာနဲ့တနေရာ73စီသယ်ယူခွင့်တွေကိုပိတ်ပင်တားမြစ်ထားတာလာမယ့်ကြာသပတေးနေ့မှာရပ်ပေါင်းတရာပြည့်ပြီဖြစ်ပါတယ်ဒီ podcast ကအကြောင်းအရာတွေကိုကျွန်တော် website နဲ့ media ပေါ်မှာလည်းဖတ်ရှုနိုင်ပါတယ်ကျွန်တော် podcast ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်အားလုံးအဆင်ပြေကြပါစေဗျာ